ဝန်ကြီးချုပ်ဟွန်ဆန်းရဲ့မြန်မာပြည်ခီးစဉ်အကြောင်းကိုလည်းတင်ပြခြင်းပါတယ်။အာဆီယံအလဲကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တဲ့ဟွန်ဆန်းဟာဝေဖန်မှုတွေမျိုးမျိုးရှိနေတဲ့ကြားကပဲမြန်မာနိုင်ငံကိုတောက်ကြနေမှာရောက်ရှိလာမှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်ဟာအာဆီယံကနေအရေးယူထားတဲ့မြန်မာစစ်ကောင်းဆောင်တွေကိုအတိမတ်ပြုရာကြတယ်ဆိုပြီးစန့်ကျင်ကန့်ကွက်မှုတွေလည်းရှိနေပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးလေလာသုံးသက်သူတွေရဲ့အမြင်တွေကိုစူးစီးပြီးတော့ကုစုံမှုကြော်တင်ပြထားပါတယ်ဗျာ
။အာဆီယံရဲ့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းဟာသူ့ရဲ့နှစ်ရက်ကြာခရီးစဉ်အတွက်မြန်မာနိုင်ငံကိုရောက်ရှိလာတော့မှာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာပဋိပက္ခတွေပြင်းထန်နေတာရော့ကျသွားဖို့ဒေသတွင်းအာဆီယံနိုင်ငံတွေရဲ့တန်တမာရေးအရာကျိုးပမ်းမှုရပ်တန့်နေတာကိုပြန်လည်စတင်နိုင်ဖို့ဆိုတဲ့ခေါင်းစဉ်နဲ့ရောက်လာတာဖြစ်ပါတယ်။ဒါပေမဲ့တရားဝင်ရွေးကောက်ပွဲအနိုင်ရထားတဲ့အစိုးရအပေါ်အာဏာသိမ်းထားတဲ့စစ်ကောင်းဆောင်တွေကိုတရားဝင်အတိမတ်ပြုသူလို့ဖြစ်သွားတဲ့ဆိုကအတော်များများကအမျက်ဒေါသထွက်ကြပါတယ်။ပြီးခဲ့တဲ့နှစ်ကဒေတာတွင်အာဆီယံကောင်းဆောင်တွေကအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဖော်ဆောင်ရေးအတွက်အချက်၅ချက်ပါလုပ်ငန်းစဉ်တရက်ကိုအပြန်အလှန်သဘောတူခဲ့ကြပါတယ်။အဲ့ဒီ၅ချက်ထဲမှာမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ဖို့နဲ့နိုင်ငံရေးအရာစတင်ဆွေးနွေးကြဖို့ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ဒါပေမဲ့ဒီသဘောတူညီချက်တွေဟာဘာမှအကောင်အထည်ပေါ်မလာခဲ့ပါဘူး။ဒါကြောင့်အာဆီယံခေါင်းဆောင်တွေကမြန်မာစစ်ခေါင်းဆောင်တွေကိုစိတ်ပြတ်ပြီးတုံ့ပြန်တဲ့အနေနဲ့2021ခုနှစ်အောက်တိုဘာလမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးပွဲမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတက်ခွင့်မပေးဘဲဘေးဖယ်ထားခဲ့ပါတယ်။အခုအချိန်မှာတော့အာဆီယံဥက္ကဋ္ဌအသစ်ဖြစ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်ကဒီရပ်တန့်နေတဲ့အကြအတဲကိုဖြည့်ရှင်းမှုနီလန်းရှာတဲ့ဆိုပြီးလှုပ်ဆောင်လာတာဖြစ်ပါတယ်။သူဟာအရင်ဆုံးမြန်မာနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။အခုတော့သူကိုယ်တိုင်မြန်မာစစ်ကောင်းဆောင်အနေနဲ့တွေ့ဖို့နေပြည်တော်ကိုရောက်ရှိလာမှာဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပထမအဦးဆုံးရောက်ရှိလာမဲ့တိုင်းပြည်ခေါင်းဆောင်တဦးဖြစ်ပါတယ်။ဆွီဒင်နိုင်ငံကလုံတက်ကတူကအရှိနဲ့အရှိတောင်အာရှဆိုင်ရာကျွမ်းကျင်သူအက်စထရိတ်နိုလင်းနီလ်ဆန်ကအခုလိုပြောပါတယ
် This is likely Hun Sen's last time as chair of ASEAN. So Hun Sen may very well entertain the idea that progress on the Myanmar crisis could be one of the legacies.
သူအနေနဲ့ဒီကြိမ်အာဆီယံမှာဥက္ကဋ္ဌဖြစ်တာနောက်ဆုံးအကြိမ်ဖြစ်မယ်ထင်ပါတယ်။ဒါကြောင့်လည်းသူကတကယ်လို့မြန်မာနိုင်ငံကအခြေအနေတွေကိုတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်နိုင်မယ်ဆိုရင်ဒါကိုသူ့ရဲ့အမွေအနှစ်တစ်ခုအဖြစ်နိုင်ငံတကာနိုင်ငံရေးနယ်ပယ်မှာလှုပ်ပြအကြံပုံရပါတယ်။သူ့နိုင်ငံမှာလည်းပြည်ရင်းစစ်ကိုရက်ဆက်အောင်လုပ်နိုင်ခဲ့တဲ့အတွက်သူ့ကိုယ်သူလည်းငြိမ်းချမ်းရေးဖော်ဆောင်နိုင်သူနိုင်ငံရေးခေါင်းဆောင်တဦးလို့ရှုမြင်ပြီးမြန်မာပြည်ကိစ္စကိုလည်းဆောင်ရွက်လိုပုံရပါတယ
်။ဒါပေမဲ့မြန်မာနိုင်ငံအတင်းကလူအတော်များများကတော့သူ့ရဲ့ခီးစဉ်ဟာစော်ကားမှုတစ်ခုဖြစ်တယ်လို့မြင်ကြပါတယ်။မန္တလေးကဆန္ဒပြပွဲဟာဘယ်လောက်အထိစိတ်ဆိုးဒေါသထွက်နေတယ်ဆိုတာကိုလက်ဟပြတိုက်လိုက်တဲ့ပုံရိပ်တစ်ခုဖြစ်ပါတယ်။သူတို့အနေနဲ့စစ်ကောင်းဆောင်တွေကိုတန်တမာရေးအရာအမြဲတမ်းအထီးကျန်အောင်လှုပ်ထားဖို့တောင်းဆိုနေတာပါ။အရဖက်အဖွဲ့အစည်းခေါင်းဆောင်တူဖြစ်တဲ့ဒေါခင်အုံမာကကြာသပတေးနေ့မှာပြုလုပ်ခဲ့တဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုမှာအခုလိုပြောဆိုခဲ့ပါတယ
်။ People of Myanmar are clearly sending a very strong message thatHun Sen is not welcome in Myanmar. They are very upset that the
Hun Sen is Hun Sen ကိုမကြိုဆိုဘူးဆိုတာကိုမြန်မာပြည်သူတွေကရှင်းရှင်းလင်းလင်းပြက်ပြက်သားသားဖော်ပြထားပြီးသားပါ။တနိုင်ငံလုံးကိုကြမ်းဖက်တိုက်ခိုက်နေပြီးလူတွေအများကြီးကိုတေးစေတဲ့စစ်ကောင်စီကိုဝန်ကြီးချုပ် Hun Sen ကတရားဝင်မှုရှိအောင်လုပ်ပေးတယ်လို့ဖြစ်နေတဲ့အတွက်မြန်မာပြည်သူတွေဟာအတော့ကိုပဲစိတ်ဆိုးဒေါသထွက်ကြပါတယ်။
ဝင်ကြီးချုပ်ဟွန်ဆန်ရဲ့အဓိကလှုပ်ဆောင်ချက်ဟာသူနာမည်ကောင်းဖို့လှုပ်တာဖြစ်ပေမဲ့ဒေသဆိုင်ရာအဖွဲ့အစည်းဖြစ်တဲ့အာဆီယံကိုထိခိုက်ကြဆင်းစေတယ်လို့သုံးသပ်သူတချို့ကပြောပါတယ်။ထိုင်းနိုင်ငံထူလာလကောင်တက္ကသိုလ်လုံချုံရင်းနဲ့နိုင်ငံတကာလေးလာရေးဌာနကတွဲဘက်ပါမောက်ခတစ်တီနန်ပေါင်စုဒီရက်ကတော့အခုလိုမြင်ပါတယ
်။ You know if you have a coup and the coup makers can rule the country and control it then that's a coup. This is a half baked coup. It's half done.And the people are fighting back. So for ASEAN, this is a conundrum.
ANA သိနေဆိုတာ ANA သိနေသူကတိုင်းပြည်ကိုထိန်းချုပ်နိုင်တယ်တိုင်းပြည်ကိုအုပ်ချုပ်နိုင်တယ်ဆိုရင်ဒါကအောင်မြင်တဲ့ ANA သိမှုတစ်ခုပါပဲအခုက ANA သိနာကတဝဲတစ်ပြက်ပဲအောင်မြင်ပါတယ်ပြည ပြည်သူတွေကပြန်လည်ခုခံတိုက်ခိုက်နေကြတာပ
ါအခုလိုကန့်ကွက်မှုတွေရှိနေပေမဲ့လည်းဝန်ကြီးချုပ်ဟွန်ဆန်ကတော့သူဘာလုပ်နိုင်တယ်ဆိုတာကိုစောင့်ကြည့်ကြပါအောင်လို့ပြောဆိုထားပါတယ်အနည်းကစောင့်ကြည့်ခံရပြီးအငင်းပွားဝယ်ဒီခီးစင်မှာတော့ဘယ်လိုပဲဖြစ်ဖြစ်ရခင်အာဏာသိမ်းခံခဲ့ရတဲ့ခေါင်းဆောင်အနေနဲ့တွေးခွင့်ရမှာတော့မဟုတ်ပါဘူးဒီခီးစင်မှာဆက်လက်ညှိနှိုင်းယူဖို့ဆိုရမှာလဲဒေါ်ဆန်းစုကြည်ဟာအပြစ်ဒဏ်ချခံထားရသူဖြစ်တဲ့အတွက်သူနဲ့တွေးဖို့ဆိုတာမဖြစ်နိုင်ဘူးလို့မြန်မာစစ်တပ်ခေါင်းဆောင်တွေကပြောဆိုထားပြီးဖြစ်ပါတယ်လို့လေလာသုံးသပ်သူတွေကတော့ပြောဆိုနေကြောင်းပါခင်ဗျာ